အမေရိကန်ပြည်ထောင်စုမိန်းပြည်နယ်မှာဒီ Republican Party တွင်သမ္မတလောင်းပထမရွေးချယ်ပွဲတွေကြာရင်သမ္မတဟောင်းဒေါ်နယ်ထရန့်ပါဝင်ခွင့်မရှိလို့ပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေကပြောလိုက်ပါတယ်2021ဇန်နဝါရီလတုန်းကလွှတ်တော်စာအုပ်တိုက်ခိုက်ခံရအောင်လို့ထရန့်လှုံ့ဆော်ခဲ့တာကြောင့်ပါတီတွင်သမ္မတလောင်းပထမရွေးချယ်ပွဲလုပ်တဲ့အခါကျရင်မဲပြားပေါ်မှာထရမ့်နာမည်ပါဝင်ခွင့်မရှိဘူးလို့မိန်းပြည်နယ်အတွင်းမှူးရှန်နဘဲလော့စ်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကော်လိုရာဒိုပြည်နယ်တရားရုံးချုပ်ကလည်းပြီးခဲ့တဲ့လတုန်းကအလားတူပိတ်ခင်ခဲ့တာကြောင့်လာမယ့်ရွေးကောက်ပွဲတွေမှာထရမ့်ကိုဝင်ပြိုင်ခွင့်ပိတ်တာပြည်နယ်နှစ်ခုရှိသွားပြီဖြစ်ပါတယ်။နိုင်ငံတော်ကိုကာကွယ်မယ်လို့ကြမ်းတက်စာချိန်ဆထားသူဘယ်သူမှဆိုနိုင်ငံတော်ပုံကံမှုမှာပါဝင်ပတ်သက်ခဲ့ဘူးယင်အစိုးရယာရုနေရယူခွင့်မရှိဘူးဆိုတဲ့အမေရိကန်ဖွဲ့စည်းပုံပြင်ဆင်ချက်ဆက်လက်အရာပြည်နယ်နှစ်ခုလုံးမှာတားမြစ်ခဲ့တာဖြစ်ပါတယ်။အမေရိကန်ဖွဲ့စည်းပုံအရအမေရိကန်အစိုးရအခြေခံအုတ်မြစ်ကိုစော်ကားတာကိုသီးခံခွင့်ပြုလို့မရသလိုမိန်းပြည်နယ်ဥပဒေအရထရမ့်ကိုတားမြစ်ဖို့လိုအပ်တယ်လို့မိန်းပြည်နယ်တွင်မူဘဲလော့စ်ကပြောပါတယ်2020ရွေးကောက်ပွဲမှာထရမ့်ရဲ့ပြိုင်ဘက်ဂျိုးဘိုက်တန်အနိုင်ရခဲ့တဲ့ရလဒ်ကိုလွှတ်တော်မှာတရားဝင်အတီမပြုတ်နိုင်အောင်လို့ထရမ့်ကြိုးစားခဲ့မှုတွေနဲ့အမှုရင်ဆိုင်နေရပေမဲ့သူ့ရဲ့အမှုတွေထဲမှာနိုင်ငံတော်ပုံကံမှုဖြစ်အောင်သွေးထိုးလှုံ့ဆော်မှုတော့မပါပါဘူးအခုလိုရွေးကောက်ပွဲတွေမဝင်နိုင်အောင်မိန်းပြည်နယ်ဆုံးဖြတ်ချက်ကိုအယူခံဝင်မယ်လို့ထရမ့်ရွေးကောက်ပွဲစည်းရုံးရဲ့အဖွဲ့ကပြောပါတယ်ရှင်